ပြင်သစ်သမ္မတရွေးကောက်ပွဲမှာအီမန်နျူအယ်မက်ခရွန်ကလက်ရဆုံးသမ္မတလောင်းမရင်းလီပင်ကိုအနိုင်ရရှိသွားပါတယ်မက်ခရွန်က 58.5 ရာခိုင်နှုန်းမဲရရှိခဲ့ပြီးလီပင်က 41.5 ရာခိုင်နှုန်းရရှိခဲ့ပါတယ်နှစ်ပေါင်း20အတွင်းပြင်သစ်နိုင်ငံမှာဒုတိယကြိမ်ရွေးကောက်ခါရတဲ့ပထမဦးဆုံးသမ္မတလည်းဖြစ်ပါတယ်2018ခုနှစ်လူမှုသဘောထားစစ်တမ်းအရလူကြိုက်အနည်းဆုံးဖြစ်ခဲ့ရာကကန့်ကွက်စာနာပြတာတွေရှိခဲ့ကြပေမဲ့ပြင်သစ်နိုင်ငံသားအများစုကCOVID-19 နဲ့ယူကရိန်းအကျပ်သေးလို့ကမ္ဘာအကျပ်သေးကိုရင်ဆိုင်ရမှာသူဟာအသင့်မျော်ဆုံးကောင်းဆောင်ဖြစ်တယ်လို့မကြခင်ကလောက်ခဲ့ကြတဲ့လူလူစစ်တမ်းတွေကပြောပါတယ်မက်ခရွန်ဟာစိတ်ကြီးဝင်တတ်ပြီးတာမန်လူတွေနဲ့ကင်းကွာတတ်တယ်လို့လည်းလူလူကထင်မြင်ကြတာပါအသက်44နှစ်သားရှိသေးပြီးနိုင်ငံရေးအရအလဲဘိုးဝါဒီဖြစ်တဲ့မက်ခရွန်ဟာယူကရိန်းစစ်ပွဲမှာငြိမ်းချမ်းရေးရှိအောင်တာမန်ရေးအရစူးစမ်းအထောက်ခဲ့ပါသေးတယ်သမ္မတဖရန်ဆွာအာလောင်လက်ထက်မှာစစ်ပွဲရေးဝန်ကြီးဖြစ်ဆောင်ရွက်ခဲ့တယ်လို့အရင်ပတိုင်မီကသူဟာဘန်လုံငန်းမှာဥဆောင်နေရကအလုလုခဲ့တဲ့သူတစ်ယောက်လည်းဖြစ်ပါတယ်။မက်ခရွန်နဲ့လေပင်တို့ရဲ့မဲကမကွာလာပေမဲ့တချို့မဲဆန္ဒရှင်တွေကသူ့ကိုကြိုက်လို့မဟုတ်ဘဲလီပင်ကိုတံပရမဖြစ်စေချင်လို့ပေးခဲ့ကြတဲ့မဲတွေဖြစ်ပါတယ်။